ငါတို့တမနာဦးဝင်းမြင့်ဒေါန်ဆန်းစုကြည်တို့ကိုအများပြည်သူတင်းငင်အေးချမ်းမှုပြပြအောင်လုံဆောင်လုံဆောင်လဲဆိုပြီးရသက်တကြီးပုံမှ900ခါဝင်းနဲ့အမှုတတွဲတဲ့ဆွဲချက်တင်ထားပေမဲ့တရားလိုပြတက်တွေကိုမင်းမြန်စစ်ဆေးပြီးသလောက်ပြမှုကျူးလွန်နေဆိုတာတက်တွေပြနေလောက်အောင်မခိုင်ပါဘူးလို့ဒေါန်ဆန်းစုကြည်ရဲ့ရှင်းနေတွေကပြောပါတယ်900ခါဝင်းအမှုအပါဝင်နေပြီးတော့အထူးတရားရုံးမှာဒီနေ့ဇွန်လ ဆွဲဆိုထားတဲ့အမှုနှစ်ခုအတွက်ကြားနာစစ်ဆေးပါရယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုပ်ဆောင်မှုရစသက်ကြီးပုံမှာ905ခါခွေတဘောဝပေးရနေတဲ့စီမံခန့်ခွဲမှုဆိုင်ရာဥပဒေပုံမှာ25ချိုးဖောက်တဲ့ဆိုရဲအမှုနှစ်မှုအတွက်စစ်ဆေးတာဖြစ်ပါရယ်။ဒီအမှုနှစ်ခုစလုံးအတွက်တရားလူပြတတ်တွေကိုစစ်ဆေးခဲ့တယ်လို့ဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းလင်းတွေကပြောပါရယ်။ဒေါက်ဆန်းစုကြည်နဲ့အတူသမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုရဲတွေတဲ့ဖြစ်တဲ့ပုံမှန်905ခါခွေချိုးပေါက်တဲ့ဆိုတဲ့အမှုမှာတရားလူပြတတ်တွေရဲ့ထွက်ဆိုချက်တွေကပြစ်မှုကျူးလွန်တယ်လို့တတ်တွေပြရနိုင်တော့အောင်မခိုင်ပါဘူးလို့ရှင်းနေဒေါက်ဆန်းမာလာညွန့်ကပြောပါတယ်။ဒေါက်ဆန်းစုကြည်တို့ဖမ်းဆီးခံထားရတဲ့အချိန်ဖေဖော်ဝါရီလ9ရက်နေ့73ရက်နေ့တွေမှာ NLD ဗဟိုကထုတ်ပြန်ခဲ့တဲ့ကြေညာချက်နှစ်ဆောင်ကိုတရားလူဘက်ကတတ်တွေအဖြစ်တင်ပြထားတာဖြစ်ပါတယ်။
အဲ့တာရတဲ့ပုံသူကဒီဟိုကနေပြော group base ကနေထုတ်တယ်လို့ပြောတယ် channel base ကနေအမားတို့ကပြောတယ်အဲ့ base ကနေထုတ်တယ်ဘယ်သူတင်လဲဆိုတာလေသူကတက်တယ်အင်ချစ်ပါအဓိကတော့ဆက်မထွက်ဆိုတာမရှိနောက်73ရက်နေ့ကသာဆိုလဲသူ့ဂျုံကနေတက်တာနေထုတ်တယ်ဆိုတာလဲသူပြောတာပဲဒီလေအဲ့လိုဘယ်လိုထုတ်တယ်ဆိုတာတက်နေသူမသိနာဘူးသူတစ်ချက်အတန်တက်ရှိနေပေါ့နော်ဒါပြောသာထုတ်တဲ့အချိန်လေးမှာစစ်စက်ကနေဒီအလုံးသိမ့်သိမ့်ခံထားရတာ။ဒီမှာကမှလည်းအဆက်အသွယ်တက်နေပြီးတော့ကုကြရမအမားတို့ကသိမ့်သိမ့်ခံထားတဲ့အချိန်မှာဒီစာရွက်တွေထုတ်တဲ့အတွက်ဆိုတော့ကျဲကဲလို့ဒီစာရွက်တွေကသိမ့်သိမ့်ခံရနေအောင်ထုတ်တယ်။သူလက်နဲ့လည်းမပါဘူးဆိုတဲ့အတာဒါတရားမဟုတ်ဘူးပေါ့နော်။အများရောသိရင်လိုရောပါအောင်ဖြစ်ပြီးသူတို့သူတင်တဲ့တက်တဲ့စာရွက်တောင်မှသူတို့ဘယ်ဟာထုတ်တယ်ဆိုတာသူတို့မပြောဘူး။တက်တယ်မပြနိုင်ဘူး။တင်တယ်ဘယ်နည်းပြင်တယ်ဆိုတာသူဒိဋ္ဌာပြောရမှာလေ။နောက်တစ်ရက်ဆိုလဲသူရဲ့ရဲကဲဒီအရကြီးက
တရားဝင်ဆိုတာပေါ်ပါမြင်တယ်ဒီကိစ္စရဲ့ယုံကြည်မှာပုံမှန်905ခါခွေချိုးဖောက်တယ်ဆိုတဲ့အမှုအတွက်တရားလူဘက်ကတင်တဲ့တက်တွေတွေဟာလုံထုံးလုံနည်းနဲ့မညီဘူးဆိုပြီးဒေါက်ဆန်းစုကြည်ရှင်းနေတွေကပယ်ချခဲ့ပေမဲ့တရားသူကြီးကလက်မခံခဲ့ပါဘူးဒါကြောင့်ဇူလိုင်လ5ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ခရိုင်ကလည်းလက်မခံပဲပယ်ချခဲ့တာကြောင့်တိုင်းတရားရုံးတင်ပြဖို့ရှင်းနေတွေကပြင်ဆင်နေကြပါတယ်တိုင်းတရားရုံးတင်ပြမယ့်အမှုအတွက်ဒီကနေ့ချောင်းနာပွဲမှာစစ်ဆေးမှုမလုပ်ဘဲရပ်နားဖို့ဒေါ်ဆန်းမာလာညွန့်လိုဘက်ကတင်ပြခဲ့ပေမဲ့တရားသူကြီးကလက်မခံခဲ့တာကြောင့်ဒီကနေ့မှာအမှုဆက်စစ်ခဲ့တာဖြစ်ပါတယ်။အမှုနဲ့ပတ်သက်ပြီးတော့တရားမျက်မျှတတဖြစ်အောင်အချက်အစင့်စင့်ကိုလိုအပ်ရင်အယူခံတတ်ဖို့ဒေါ်ဆန်းစုကြည်ကလည်းလိုလားတယ်လို့ဒေါ်ဆန်းမာလာညွန့်ကပြောပါတယ
်။အမားတို့ကမနေ့ကခရိုင်ကထားတဲ့အမိန်ကခုနှစ်ရက်ပြီးရမယ်လို့လည်းခုနှစ်ရက်တုန်းဆက်နေရဘလို့ခုနှစ်ရက်ပြီးရအောင်လုပ်ပြီးပဲပြောတယ်ဆက်တတ်တာပေါ့ဒါပေမဲ့အမားဒါနဲ့အပတ်နေပြီးတော့သွားမှမတော်အရာဝုတ်နေပြုံးတန်တလေးတိုင်အောင်ဖြစ်မှာပေါ့မတော်ကတော့ဟိုတနေ့တည်းကပေါ့အနည်းငယ်ချက်ချင်းတဲ့တယ်ဆိုတော့အဆက်တာကတော့ NPRC အမိန်ကိုဘလို့ဟိုဒီတက်လို့ရတဲ့အစီအစက်ပါဆိုတဲ့အတွက်မတော်ကတော့တက်မယ်လုံးဝဟိုသူစစ်တာကသူစစ်တာကလည်းသူ့ရဲ့ရုပ်ရုပ်သူ့ရဲ့လုံးလုံးကံလုံးကြီးဆိုတော့လေသူကတကယ်အပြာအနဲ့ကမှမပြောဘူးအမားတို့ဘက်ကဒီတက်တီပယ်လိုက်တဲ့အမိန့်တွေအတွက်ကတော့အမားတို့ကအဆုံးတက်မှာပါအမား
စစ်တပ်ကအာဏာသိမ်းပြီးတမရနယ်နိုင်ငံတော်အတိုင်ပင်ခံတို့ကိုဖမ်းဆီးထားခြင်းစစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်တဲ့အကြောင်း NLD ပါတီရဲ့ထုတ်ပြန်ချက်တွေကိုတရားလူဘက်ကတက်တဲ့အဖြစ်တင်သွင်းပြီးဒါတွေကြောင့်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုပ်ဆောင်မှုဆိုတဲ့ဥပဒေကိုချိုးဖောက်တယ်လို့တရားစွဲဆိုထားတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်အပေါ်နောက်ထပ်စွဲဆိုထားတဲ့တဘောဝပီးရည်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုပုံမှန်25နဲ့စွဲတဲ့အမှုအတွက်လည်းဒီကနေ့နေပြီးတော့တည်တံတရားရုံးမှာစစ်ဆေးကြားနာပါတယ်။ဒီမှုအတွက်ကိုတော့တရားလူတက်တွေကိုစစ်မေးခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။ဒီနေ့စစ်ဆေးခဲ့တဲ့အမှုတွေအတွက်နောက်တစ်ချိန်တရားရုံးကတော့ဇူလိုင်လ23ရက်နေ့ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာအကြမ်းလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ55နိုင်ငံတော်လွှတ်အပ်ချက်ပေါက်ကြားမှုဥပဒေပုံမှ31ခငယ်ပိုးကုံသွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခခွေတို့အပြင်တဘောဝပေးရတဲ့စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အမှုက2ခုစုစုပေါင်းအမှု9မှုနဲ့တရားစွဲဆိုခံထားရတာပါရှင်
။မကင်ပြူထွေးတင်ပြပေးခဲ့တာပါခင်ဗျာ။